This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘီတို့ကနေကင်ဝေးပြီးဘေးကင်းလုံခြုံကျမ်းမာကြပါစေလို့ရေဒီယိုအယူဂျီအဖွဲ့သားများကစွတောင်းမြတ်တာပို့သားလိုက်ရပါတယ်ရှင်ဒီကနေ့2024ခုနှစ်နိုဝင်ဘာလ3ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယိုအယူဂျီရဲ့စစ်ရေးသတင်းကောက်နှုတ်ချက်ကိုလေဦးနိုင်မှဖက်ချန်းတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ3ရက်နေ့မနက်ပိုင်း Radio NUG စီးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့လေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့အကြံဖက်စစ်တပ်ရဲ့စစ်လီရင်မျိုးစုံ၈စီးနဲ့ရဟယင်၁၁စီးကိုပြည်သူ့ကာကွယ်ရေးတပ်မတော်နဲ့တိုင်းရင်းသားတော်လှန်ရေးအဖွဲ့အသီးသီးကထိခိုက်ပျက်စီးပျက်ကြအောင်တိုက်ခိုက်ထားပြီးဖြစ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။အကြံဖက်စစ်တပ်ရဲ့စစ်လီရင်မျိုးစုံ၈စီးနဲ့ရဟယင်၁၁စီးကိုပြည်သူ့ကာကွယ်ရေးတပ်မတော်နဲ့တိုင်းရင်းသားတော်လှန်ရေးအဖွဲ့အသီးသီးကထိခိုက်ပျက်စီးပျက်ကြအောင်တိုက်ခိုက်ထားပြီးဖြစ်တယ်လို့ဆိုပါရယ်။နိုဝင်ဘာလ၂ရက်နေ့စစ်ရေးအခြေအနေများကိုသုံးသပ်ဖော်ပြနေတဲ့ PDF Insight ကအသိပေးဆိုထားတာပါ။အကြံဖက်စစ်တပ်ရဲ့စစ်လီရင်မျိုးစုံ၈စီးနဲ့ရဟယင်၁၁စီးကိုပြည်သူ့ကာကွယ်ရေးတပ်မတော်နဲ့တိုင်းရင်းသားတော်လှန်ရေးအဖွဲ့အသီးသီးကထိခိုက်ပျက်စီးအောင်ပျက်ကြအောင်တိုက်ခိုက်ထားပြီးဖြစ်ပါရယ်။0.5 စစ်တပ်နဲ့ပဲအကြီးဆုံးလေရင်ပစ်လက်နက်အဖြစ်တပ်ဆင်ထားနိုင်တဲ့ဒေါ်လာရင်းအဖွဲ့တွေရဲ့တိုက်ခိုက်မှုစရင်ဖြစ်ပြီးတော့လက်တလောရှမ်းမန်စစ်စင်ရေးနဲ့တဆယ်နှစ်ဆက်ကွန်စစ်စင်ရေးအပိုင်းနှစ်တွေမှာ0.5 ထက်ပြောင်းအချင်းပူကြီးတဲ့စစ်တပ်နဲ့တွေဆက်အမြောက်တွေတိမ့်ပတ်ရရှိထားတာကြောင့်နောက်ပိုင်းကာလတွေမှာရန်သူလေတပ်ကိုလေတင်းမှာချေမှုန်းရေးယခုထက်ပိုမိုလှုံ့ဆော်လာနိုင်မှာဖြစ်တယ်လို့ဆိုထားပါရယ်။ဒါအပြင်လေကြောင်းရန်ကာကွယ်ရေးတပ်ဖွဲ့တွေဗတ်ပြောင်းလာတာတိမ့်ပတ်ခံလာရတာတွေဖြစ်ပေါ်လာရင်လည်းရန်သူလေရင်တွေကိုပုံမူချိမုံနိုင်မှာဖြစ်တယ်လို့သုံးသပ်ထားပါရည်။ပြချခံရပြီးတော့ထိခိုက်ပျက်စီးသွားတဲ့ရန်သူလေရင်စရင်များထဲမှာ KA MI35 နဲ့ MI17 တို့ပါဝင်တယ်လို့သိရပါပါတယ်ခင်ဗျာ။ဆလဘီကြောက်ကြီးမျိုးနဲ့အတွင်းဖြစ်တဲ့တိုက်ပွဲမှာစစ်တပ်ဘက်က10ဦးတည်ဆုံးပြီးတော့15ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းကြောက်ကြီးမျိုးနဲ့ရွာကြီးအင်းရွာတိုက်ပွဲမှာစစ်ကောင်စီတပ်ဘက်က10ဦးတည်ဆုံးပြီးတော့15ဦးဒဏ်ရာရသွားတယ်လို့အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနပြည်သူ့ကာကွယ်ရေးတပ်မတော် PDF တောင်ပိုင်းစစ်ဒေသကထုတ်ပြန်ပါတယ်။ကြောက်ကြီးမျိုးနဲ့ရွာကြီးအင်းကျေးရွာထိပ်ကျွန်ဖျားကိုဝင်လာတဲ့စစ်ကောင်စီစစ်ကြောင်းကိုတော်လိုင်းပူပေါင်းတပ်ဖွဲ့ကနိုဝင်ဘာလ1ရက်နေ့မှာတိုက်ခိုက်ခဲ့တာလို့သိရပါတယ်။တိုက်ခိုက်မှုကိုပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းစစ်ဒေသအမှတ်2စစ်တီတာခွဲ P27803 Yuma 1စစ်ကြောင်းအထူးကွန်မန်ဒိုတရင် P29914 Yuma 2စစ်ကြောင်းဖြူပြည်သူကာကွယ်ရေးအဖွဲ့နဲ့ KNL တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။စစ်ကောင်စီတပ်ဘက်ကစစ်ကူတွေအဆက်မပြတ်ပို့တဲ့အပြင်လေကြောင်းကနေပစ်ကူပေးတိုက်ခိုက်တာတွေရှိပေမဲ့တော်လိုင်းပူးပေါင်းတပ်ဖွဲ့ဘက်ကထိခိုက်မှုမရှိခဲ့ဘူးလို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။အကြံဖက်စစ်ကောင်စီရဲ့ရွေးရှားစစ်ကြောင်းဟာအောက်တိုဘာလ29ရက်နေ့ကပဲကြောက်ကြီးမြို့နယ်အတွင်းကိုဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ရွာသားရကြီးရွာကအသက်တစ်နှစ်အရွယ်ကလေးငယ်တီဆုံးကနေအိမ်နဲ့ခရိယံဖျားကြောင်ပျက်စီးခဲ့တယ်လို့ KNU ဗဟိုကထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီဘုံမှုအဆင့်ရှိတဲ့စစ်ဆေးပါရဂုတအုပ်ကိုမိသားစုနဲ့အတူရန်ကုန်တိုင်းစစ်ဌာနဖမ်းဆီးရမိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းအတွင်းကလမ်းပိုင်းတနေရာမှာစစ်ကောင်စီတပ်မှဘုံမှုအဆင့်ရှိတဲ့တမားတော်တအုပ်နဲ့မိသားစုကိုရန်ကုန်တိုင်းစစ်ဌာနတရင်9/3/2ကလက်ရဖမ်းဆီးရမိခဲ့တယ်လို့ထုတ်ပြန်ထားပါရယ်။ဖမ်းဆီးခံရသူဟာစစ်ကောင်စီရဲ့တဆရစနစ်မြင့်ဆောင်တရားဒဝေမှပါရဂုတမားတော်ဘုံမှုထိန်တောက်ဆိုသူဖြစ်ပြီးတော့တရင်မှုတင်တန်းတက်ရောက်ရန်တန်တော်ကြီးရှိတမတော် ော့တိုက်ခိုက်ရေးတန်းတန်းကြောင်းကိုထွက်လာချိန်မှာဖမ်းဆီးခံခဲ့ရတာပါ။၎င်းကိုအော်တိုဘားလ31ရက်နေ့မှာတရင်9132ကဖမ်းဆီးခဲ့တာဖြစ်ပြီးတော့ဇနီးပြစ်သူနဲ့ကလေးနှစ်ယောက်တပါးတည်းဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်။ဖမ်းဆီးထားတဲ့ဘူမှုကိုစစ်တုံးပန်းမူဝါဒနဲ့အညီထိမ့်သိမ်းထားရှိပြီးတော့မိသားစုဝင်များကိုလည်းလူအခွင့်အရေးအပြည့်အဝရရှိစေရန်ဆောင်ရွက်ထားတယ်လို့ရန်ကုန်တိုင်းစစ်ဌာနကအသိပေးထားပါတယ်ခင်ဗျာ။ဆလဘီစားတောင်မြို့အထက်တန်းကျောင်းမှာတက်ဆွေးနေတဲ့စေအုပ်စုနဲ့ရဲစခန်းကိုဒရုန်းနဲ့ဘုံတိချတိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းစားတောင်မြို့ကအထက်တန်းကျောင်းမှာတက်ဆွေးနေတဲ့စေအုပ်စုနဲ့ရဲစခန်းကိုဒရုန်းနဲ့ဘုံတိချတိုက်ခိုက်ခဲ့ရာအကြမ်းဖက်စစ်သားတွေနဲ့ပြူစောထီးတွေထိခိုက်မှုရှိနိုင်တယ်လို့တော်လှန်ရေးတပ်တွေကဆိုပါတယ်။စကိုင်းမြို့နယ်စားတောင်ရဲစခန်းကရဲတွေနဲ့ညောင်ကုန်းတူရွာကပြူစောထီးတွေစားတောင်မြို့အထက်တန်းကျောင်းမှာအထိုင်ချတက်ဆွေးပြီးတော့ဘောလုံးကန်နေချိန်မှာဒရုန်းနဲ့ဘုံတိတွေကျဲချတိုက်ခိုက်ခဲ့တာကြောင့်အကြမ်းဖက်စေအုပ်စုဘက်က3ဦးထပ်မင်းဒဏ်ရာရနိုင်တယ်လို့ Royal Falcon Guerrilla Force တပ်ဖွဲ့ကအသိပေးထားပါတယ်။ထို့အတူအရသာပြည်သူကိုစက်ကြီးကောင်ငွေညှစ်အနိုင်ကျင့်နေတဲ့စားတောင်ရဲစခန်းကိုဒရုန်းနဲ့ဘုံတိတလုံးကျဲချတိုက်ခိုက်ခဲ့ရမှာလဲထိခိုက်မှုတွေရှိနိုင်တယ်လို့တော်လိုင်းအဖွဲ့တွေကအသိပေးထားပါတယ်။အဆိုပါတိုက်ခိုက်မှုတွေကို Unicorn ပျောက်ကြားတပ်ဖွဲ့ Royal Falcon Guerrilla Force Phoenix စကိုင်းကြောင်လက်သေးဝက်လက်စကိုင်းခရိုင်အမှတ်9တပ်ရင်းတို့ပူးပေါင်းက Phoenix စကိုင်းကထုတ်တယ်အညာအုံသီးဘုံတွေနဲ့ကျဲချတိုက်ခိုက်ခဲ့တာဖြစ်ပြီးတော့ပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တွေအထိခိုက်မရှိဘူးလို့သိရပါတယ်ခင်ဗျာ။ဆလဘီချောင်းဦးမှာပြည်သူများကိုစက်ကြီးကောက်နေတဲ့စစ်ကောင်စီတပ်ဖွဲ့တိုက်ခိုက်ခံရပြီးတော့3ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းမုံရွာခရိုင်ချောင်းဦးမြို့နယ်ချောင်းဦးနဲ့ငါးရှင်ကြားရှိတန်လွင်မြန်မာစီဆိုင်ရှိကစစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်ခဲ့ရာ3ဦးသေဆုံးခဲ့တယ်လို့ People's Defense Force South မုံရွာကသတင်းထုတ်ပြန်ထားပါတယ်။နိုဝင်ဘာလ1ရက်နေ့မနက်9:42မိနစ်မှာခေဘူဂိတ်စခန်းကနေထွက်လာပြီးတော့တန်လွင်မြန်မာစီဆိုင်ရှိလမ်းသွာလမ်းလာပြည်သူတွေကိုစက်ကြီးကောက်နေတဲ့စေအုပ်စုကိုအနီးကပ်ဝင်ရောက်ပစ်ခတ်ခဲ့တာလို့ဆိုပါတယ်။တိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်သားတအုပ်မှနေရာမှာတည်ဆုံသွားခဲ့ပြီးတော့ဒဏ်ရာပြင်းထန်စွာရရှိသွားတဲ့3ဦးထဲက2ဦးဟာလည်းဆေးရုံကိုပို့ဆောင်နေစဉ်ထပ်မံတည်ဆုံသွားခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကိုမုံရွာခရိုင်အမှတ်17တရင် People's Defense Force South မုံရွာဇေယျရွှေမြေ People's Defense Force ဒေါ်သာကြီးပြည်သူ့ကာကွယ်ရေးတပ်နဲ့လူဦးလူငယ် People's Defense Force တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။တိုက်ပွဲအတွင်းအထိနာခဲ့တဲ့စစ်ကောင်စီတပ်ကတံပြားကကားနှစ်စီးဖြင့်ရောက်ရှိလာပြီးတော့လက်နက်ကြီးလက်နက်ငယ်များဖြင့်ရန်တမ်းပစ်ခတ်ခဲ့ရာချောင်းဦးမြို့နယ်ကတန်းပင်ကန်ရွာတွေကြားရောက်ပေါက်ကွဲခဲ့ပြီးတော့ပြည်သူပိုင်နေအိမ်နှလုံးပျက်စီးခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆလဘီနတ်မောက်မှာစစ်ကား3စီးမိုင်းဆွဲခံရပြီးကားတစ်စီးပျက်စီးကထိခိုက်ဒေဆုံးမှုရှိနိုင်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းနတ်မောက်မြို့နယ်မှာပြည်သူများကိုပေါ်တာဆွဲဖမ်းဆီးနေတဲ့စစ်ကား3စီးကိုမိုင်းဆွဲတိုက်ခိုက်ခဲ့ရာကားတစ်စီးပျက်စီးခဲ့ပြီးတော့စစ်ကောင်စီတပ်သားများထိခိုက်ဒေဆုံးမှုရှိတယ်လို့နတ်မောက်မြို့နယ်ပကဖထံမှသိရပါတယ်။နိုဝင်ဘာလ2ရက်နေ့မနက်7:30မိနစ်30ခန်းမှာစိုင်ကောင်းဘက်မှရွာတော်ဘက်ကိုထွက်လာတဲ့စစ်နှစ်ဘင်းစစ်ကား3စီးအင်အား80ခန်းကိုဥယျာဉ်ကျေးရွာနဲ့ရွာသိပ်ကျေးရွာကြားအယောက်မှာမိုင်းဆွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။မိုင်းဆွဲတိုက်ခိုက်မှုကြောင့်စစ်ကားတစ်စီးထိမှန်ပျက်စီးခဲ့ကအခြားကားတစ်စီးဖြင့်ဆွဲယူသွားပြီးတော့ထိခိုက်ဒေဆုံးခဲ့တဲ့စစ်သားများကိုလည်းနောက်ကားတစ်စီးပေါ်တင်ကမိုးကနေအုပ်ပြီးတော့ဆက်မောင်းသွားတယ်လို့ဆိုပါတယ်။ဒါအပြင်အထင်အားသွားတဲ့စစ်ကောင်စီတပ်ကလမ်းတစ်လျှောက်မှာဆဲဆူပြီးတော့ရန်တမ်းပစ်ခတ်သွားတာကြောင့်ရွာသိပ်ကျေးရွာနေအမျိုးသမီးတအူပေါင်ထိမှန်ဒဏ်ရာရခဲ့တယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုကိုနတ်မောက်မြို့နယ်အတွင်းရှိပြည်သူ့ကာကွယ်ရေးမဟာမိတ်တပ်ပေါင်းစုကတိုက်ခိုက်ခဲ့တာဖြစ်ပြီးတော့တပ်ဖွဲ့ဝင်များအထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီတောင်သာရှိပြူစောတီအထိုင်စခန်းကိုဝင်ရောက်သိမ်းပိုက်ခဲ့ပြီးတော့လက်နက်နှစ်လက်သိမ်းဆီးရမိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းမြင်းကြံခရိုင်တောင်သာမြို့နယ်တလိုင်းရက်ရွာတင်မှာအခြေချထားတဲ့ပြူစောတီအထိုင်စခန်းတစ်ခုကိုဝင်ရောက်တိုက်ခိုက်စီးနင်းသိမ်းပိုက်ခဲ့တယ်လို့ PLA အမှတ်815တပ်ဖွဲ့အနောက်မြောက်စစ်ဒေသကတရင်ထုတ်ပြန်ထားပါတယ်။နိုဝင်ဘာလ1ရက်နေ့မနက်3:00မိနစ်30မှာတလိုင်းရက်ပြူစခန်းကိုပြည်သူ့လွတ်မြောက်ရေးတပ်မတော်အမှတ်815တပ်ဖွဲ့အနောက်မြောက်စစ်ဒေသမှရဲဘော်များကစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့မနက်4:00ခန်းမှာအလုံးစုံသိမ်းပိုက်နိုင်ခဲ့တာလို့ဆိုပါတယ်။တိုက်ပွဲအတွင်းမှာပြူစောထီးများစခန်းဆုံးခွာထွက်ပြေးသွားခဲ့ပြီးတော့ကာပိုင်တနက်တလက်ရှော့ဂန်တလက် 7.62G 195တောင်ကာပိုင် G 65တောင်ရှော့ဂန် G 38တောင် MG1 လက်ပစ်ဘုံတစ်လုံးနဲ့ G ကတစ်ထည်အပါဝင် uniform များပတ်စံ 35,000 ကျပ်တို့ကိုသိမ်းဆီးရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီအကြံဖက်ဆရာနာရှင်အားတော်လန်တိုက်ပွဲဝင်ရင်၄နှစ်ကျော်ကာလအတွင်းပြည်သူ့ကာကွယ်ရေးတပ် TMO Local PDF မှရဲဘော်49ဦးကြာဆုံးခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ အကြံပေးဆရာနာရှင်အားဒေါ်လန်တိုက်ပွဲဝင်ရင်လီနေကျော်ကာလအတွင်းပြည်သူ့ကာကွယ်ရေးတပ် DMO လိုကယ် PDF မှရဲဘော်48ဦးကြာဆုံးခဲ့ရပါတယ်။နိုဝင်ဘာလ2ရက်ပြည်သူ့ကာကွယ်ရေးတပ် DMO လိုကယ် PDF ကအသိပေးဆိုထားတာပါ။အကြံပေးဆရာနာရှင်အားဒေါ်လန်တိုက်ပွဲဝင်ရင်လီနေကျော်ကာလအတွင်းပြည်သူ့ကာကွယ်ရေးတပ် DMO လိုကယ် PDF မှရဲဘော်48ဦးကြာဆုံးခဲ့ရပါတယ်။ဒီကနေ့ဟာကြာဆုံးရဲဘော်များအုပ်ဂုရှိရာသို့တွားရောက်ပြီးတော့၎င်းတို့ရဲ့ဝိညာဉ်များထာဝရငြိမ်းချမ်းခြင်းရရှိရန်တွားရောက်ဆုတောင်းခြင်းများပြုလုပ်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ရေဘေးတင်ရမှာအသက်ပေးခဲ့ရတဲ့ရဲဘော်စီးတက်သား18ဦးအတွက်၎င်းဒေါ်လန်ရေးကာလအတွင်းအသက်ပေးဆက်ခဲ့ရတဲ့ပြည်သူရဲဘော်များအားလုံးအတွက်တော်၎င်းရည်စူးပြီးတော့အောက်မေ့သတိရဆုတောင်းခြင်းများပြုလုပ်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးရှေ့တန်းရောက်ဒေါ်လန်ရေးရဲဘော်များထံမော်လမြိုင်တက္ကသိုလ်ကျောင်းသားများတမကမှရဲခါကျောင်းများထောက်ပံ့တဲ့တရင်ကိုတင်ပြပေးပါမယ်။ရှေ့တန်းရောက်ဒေါ်လန်ရေးဘော်များအတွက်တနက်စအသင့်စားရဲခါကျောင်းထုတ်များအားမော်လမြိုင်တက္ကသိုလ်ကျောင်းသားများတမကကပို့ဆောင်ထောက်ပံ့ပေးခဲ့တယ်လို့တရင်ထုတ်ပြန်ထားပါရီ။နိုဘာလက်တရနေ့ကအနန်ကွင်းဖြူဟာစခန်းသိမ်းတိုက်ပွဲမှာတိုက်ပွဲဝင်နေတဲ့ဒေါ်လန်ရေးဘော်များထံကိုအသင့်စားရဲခါကျောင်းအထုတ်ရီ2000ကိုပို့ဆောင်ထောက်ပံ့ပေးခဲ့တာပါ။ဒေသခံပြည်သူလူထုရဲ့ကျောင်းသားတမကရဲဘော်များကိုယ်တိုင်ချက်ပြုတ်ပြင်ဆင်ထားတဲ့အမဲသားမွှကြော်နဲ့ငချောက်ဗလက်ချောင်းကြော်အထုပ်များကိုထောက်ပံ့ခဲ့တာလို့ဆိုပါရီ။ရှီတန်းနယ်မြေမှာရိတ်ခါအခက်ခဲရှိနေတဲ့ရဲဘော်များအတွက်15ရက်အတွင်းအချိန်မရွေးအသင့်စားလို့ရအောင်ပြင်ဆင်ပြီးတော့အိတ်ဆောင်ရိတ်ခါအဖြစ်အသုံးပြုနိုင်ဖို့ရည်ရွယ်တယ်လို့သိရပါရီ။လက်ရှိမှာတော့တိုက်ပွဲဖြစ်နေတဲ့နေရာများကိုနှစ်ပတ်တစ်ကြိမ်ထောက်ပံ့ပေးနိုင်ဖို့ရည်ရွယ်ထားပြီးတော့အခက်ခဲရှိခဲ့ရင်တော့တစ်လတစ်ကြိမ်တော့အနည်းဆုံးထောက်ပံ့သွားမယ်လို့တမကတာဝန်ရှိသူတဦးကပြောပါရီ။တိုက်ပွဲဝင်နေကြတဲ့ရဲဘော်တွေအပြင်တိုက်ပွဲကြောင့်ဒုက္ခရောက်နေရတဲ့စစ်ပေးဆောင်ပြည်သူတွေကိုလည်းထောက်ပံ့ကူညီပေးသွားနိုင်ဖို့လှုပ်ဆောင်နေတာတွေရှိတယ်လို့လည်းအသိပေးထားပါရခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်ကိုခန့်နဲ့မင်းစစ်သွေးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရေဒီယို NUG သောတာရှင်များရှင်အခုဆက်လက်ပြီးရေဒီယို NUG ရဲ့နောက်ဆုံးရပြည်တွင်းသတင်းများကိုမင်းယူမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ3ရက်မနက်ခင်းမှာတင်ပြပေးမယ့်ရေဒီယို NUG ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးသတင်းအနေဖြင့်မြို့သားညီညွတ်ရေးအစိုးရ NUG ၊ကရင်မြို့သားစည်းရုံး KNU ၊ကရင်ဤမြို့သားတိုးတက်ရေးပါတီ KNPP နှင့်ချင်းမြို့သားတပ်ဦး CNF တို့ပူးတွဲသတင်းစာရှင်းလင်းပွဲ Radio NUG နှင့်သတင်းဌာနများကဓာတ်ရိုက်ထုတ်လွှင့်မယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်မြူသားညညရဲ့အစိုးရ NUG ကရင်မြူသားအစည်းအရုံး KNU ကရင်ဤမြူသားတိုးတက်ရေးပါတီ KNPP နှင့်ချင်းမြူသားတပ်ဦး CNF တို့ပူးတွဲသတင်းစာရှင်းလင်းပွဲ Radio NUG နဲ့သတင်းဌာနများကဓာတ်ရိုက်ထုတ်လွှင့်မယ်လို့နိုဝင်ဘာ2ရက်မှာ KNU ဗဟိုကအတည်ပြုထုတ်ပြန်ပါတယ်မြူသားညညရဲ့အစိုးရ NUG ကရင်မြူသားအစည်းအရုံး KNU ကရင်ဤမြူသားတိုးတက်ရေးပါတီ KNPP နှင့်ချင်းမြူသားတပ်ဦး CNF တို့မှဆရာနာရှင်စနစ်ချုပ်ငင်းရေးနှင့် Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်အတူတကွလက်တွဲတိုက်ပွဲဝင်နေကြသောအဖွဲ့များ၏ဘုံသဘောထားယက်တီချက်အား2024ခုနှစ်ဇန်နဝါရီလ31ရက်နေ့တွင်ထုတ်ပြန်ကြေညာခဲ့ပြီးသည့်နောက်ပိုင်းနိုင်ငံရေးအရာပူးပေါင်းဆောင်ရွက်မှုများနှင့်ဖြစ်ပေါ်တိုးတက်မှုများနှင့်ပတ်သက်၍ပူးတွဲသတင်းစာရှင်းလင်းပွဲကို2024ခုနှစ်နိုဝင်ဘာလ5ရက်နေ့မြန်မာစံတော်ချိန်နေ့လယ်3:30မိနစ်အချိန်တွင်ကျင်းပသွားမယ်လို့ဖော်ပြပါရခင်ဗျာဒုတိယသတင်းအနေဖြင့်အမေရိကန်နိုင်ငံနယူးယောက်မြို့တွင်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆာဆာနှင့်တမ်မတ်ကြီးဦးကျော်မိုးထွန်းနှင့်တွေ့ဆုံနယူးယောက်မြို့ကမြန်မာလူထုနှင့်တွေ့ဆုံကာဝန်ကြီးဌာနလုပ်ငန်းရှင်များရှင်းလင်းပြောကြားခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ရှိကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ရုံးသို့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆာဆာမှလာရောက်လည်ပတ်ပြီးတမ်မတ်ကြီးဦးကျော်မိုးထွန်းနှင့်တွေ့ဆုံခဲ့တယ်လို့သတင်းရရှိပါတယ်။ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆာဆာဟာအမေရိကန်နိုင်ငံသို့အလုပ်သဘောခရီးစဉ်အဖြစ်ရောက်ရှိနေတာဖြစ်ပါတယ်။ဆက်လက်ပြီးပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆာဆာနှင့်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကမြန်မာလူထုနှင့်ဒေသစံတော်ချိန်နိုဝင်ဘာလ1ရက်နေ့ညနေပိုင်းကရင်းရင်းနှီးနှီးတွေ့ဆုံကာဝန်ကြီးဌာနလုပ်ငန်းရှင်များအားရှင်းလင်းပြောကြားခဲ့ပါတယ်။နယူးယောက်မြို့ PT လူကြီးများစောင့်ရှောက်ရေးကေဟာတွင်ပြုလုပ်သောအဆိုပါပွဲသို့နယူးယောက်မြို့ကမြန်မာအများအပြားတက်ရောက်ခဲ့ကြပြီးဝန်ကြီးဒေါက်တာဆာဆာမှပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာန၏လှုပ်ဆောင်နေမှုများကိုရှင်းလင်းတင်ပြပြီးတက်ရောက်လာသောမြန်မာလူထု၏မေးမြန်းသောမေးခွန်းများကိုပြန်လည်ဖြေကြားခဲ့ပါသည်ခင်ဗျာ ဆက်လက်ပြီးစက်တင်ဘာလတွင်ဖြစ်ပေါ်ခဲ့သောယာဂီမုန်တိုင်းကြောင့်ရေဘေးသင့်ခဲ့ရသောစီရီယံမိသားစုများကိုဆက်လက်ထောက်ပံ့တဲ့သတင်းကိုတင်ပြပေးပါမယ်။စက်တင်ဘာလတွင်ဖြစ်ပေါ်ခဲ့သောယာဂီမုန်တိုင်းကြောင့်ရေဘေးသင့်ခဲ့ရသောစီရီယံမိသားစုများကိုဆက်လက်ထောက်ပံ့ခဲ့တယ်လို့ CDM Success Committee ကနိုဝင်ဘာ2ရက်မှာသတင်းထုတ်ပြန်ပါတယ်။စက်တင်ဘာလတွင်ဖြစ်ပေါ်ခဲ့သောယာဂီမုန်တိုင်းကြောင့်ရေဘေးသင့်ခဲ့ရသောစီရီယံမိသားစုများကိုအတက်နိုင်ဆုံးစာရင်းကောက်ယူခဲ့ပါတယ်။ထို့သောကောက်ယူပြီးနောက် CRPH Official Fundraising Program OFP Fundraisers များအခြား fundraisers များဝန်ကြီးဌာနအတွင်းပြန်လည်ထောက်ပံ့ခြင်းနှင့်မြို့သားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးစသည်တို့မှထောက်ပံ့ပေးငွေစုစုပေါင်း933,2980ကျပ်ရရှိခဲ့ပါသည်။အော်တိုဘာလ5ရက်အထိပထမအတုပ်အနေဖြင့်ဝန်ကြီးဌာနအစုံမှလူဦးရေ1,083တွင်1,049ဦးကိုထောက်ပံ့ပေးနိုင်ခဲ့တယ်လို့ဖော်ပြပါသည်။ဒုတိယအကြိမ်စီရင်ကောက်ယူပြီးနောက် CRPH Official Fundraising Program OFP Fundraisers များနှင့်အခြား Fundraisers များစသည်တို့မှထောက်ပံ့ပေးငွေစုစုပေါင်း36,2500ကျပ်ရရှိခဲ့ပြီးအော်တိုဘာလ31ရက်အထိဒုတိယအတုပ်အနေဖြင့်ဝန်ကြီးဌာနအစုံမှလူဦးရေ48ဦးနှင့်ပထမအတုပ်မှထောက်ပံ့ရန်ကြံသောလူဦးရေ30စုစုပေါင်း88ဦးကိုနိုဝင်ဘာလ2ရက်နေ့တွင်ထောက်ပံ့ပေးနိုင်ခဲ့ပါသည်ခင်ဗျာ။ဆက်လက်ပြီးဒရိုက်တာကိုပေါ့ပကြီကားမှရရှိငွေများအားလုံးဘုဒ္ဓလင်ကစစ်ဆောင်ပြည်သူမိသားစု60ကျော်ကိုအိမ်သုံးပစ္စည်းနဲ့စားနပ်ရိက္ခာများထောက်ပံ့တဲ့သတင်းကိုတင်ပြပေးပါမယ်။ဒရိုက်တာကိုပေါ့ပကြီကားမှရရှိငွေများအားလုံးဘုဒ္ဓလင်ကစစ်ဆောင်ပြည်သူမိသားစု60ကျော်ကိုအိမ်သုံးပစ္စည်းနဲ့စားနပ်ရိက္ခာများထောက်ပံ့ခဲ့တယ်လို့နိုဝင်ဘာ2ရက်မှာဒရိုက်တာကိုပေါ့ကဆိုရှယ်မီဒီယာမှာအသိပေးဆိုထားပါတယ်။ကျွန်တော်ပကြီကားကိုဒေါ်လာ1,500နဲ့အဆုံးသက်တိုက်ပွဲထောက်ဖို့အဖွဲ့ Amarillo Texas USA အဖွဲ့ကအားပေးကူညီခဲ့ပါတယ်ဘုဒ္ဓလင်ကစစ်ဆောင်မိဘပြည်သူမိသားစု60ကျော်ကိုဆန်းစီစားအချုံမုံဆက်ပြာအိုးခွက်ပကံရေခွက်အစရှိသည့်အရေးပေါ်အိမ်သုံးဆောင်များပို့ဆောင်လိုက်ပါပြီမကြာမီမိဘပြည်သူတွေထံပစ္စည်းများရောက်ရှိပါတော့မယ်လို့ဆိုပါတယ်ပကြီကားဥဆောင်ရောင်းချပေးတဲ့ကိုဝင်းနိုင်စိုးနှင့်အဆုံးသက်အောင်ပွဲထောက်ဖို့အဖွဲ့ကိုလည်းကျေးဇူးအထူးတင်ရှိကြောင်းဒရိုက်တာကိုပေါ့ကဆိုထားပါတယ်ခင်ဗျာဆက်လက်ပြီးAirbus and investment in AVIC ကောင်းစဉ်နဲ့စက်ကူလေယာဉ်ပုံစံပြုလုပ်ပြီးဓာတ်ပုံလှုပ်ရှားမှုကိုလက်ပ ्राउंड တောင်ဒေတာတပိတ်အင်အားစုကဖော်ဆောင်တဲ့သတင်းကိုတင်ပြပေးပါမယ်။ Airbus and investment in AVIC ကောင်းစဉ်နဲ့စက်ကူလေယာဉ်ပုံစံပြုလုပ်ပြီးဓာတ်ပုံလှုပ်ရှားမှုကိုလက်ပ ्राउंड တောင်ဒေတာတပိတ်အင်အားစုကဖော်ဆောင်ခဲ့ပါတယ်။နိုဝင်ဘာ2ရက်လက်ပ ्राउंड တောင်ဒေတာတပိတ်အင်အားစုကဖော်ပြပါတယ်။ပြည်သူတွေအပေါ်အကြမ်းဖက်ဖိနှိပ်ပြီးရက်ရွာလူနေအိမ်များနဲ့မြို့ပြတွေပေါ်အထိတိုက်လေယာဉ်များဖြင့်ဘုံကျဲတိုက်ခိုက်နေမှုကိုရက်တန့်တားဆီးပေးရန်လူအသက်တွေကနေအကျိုးမြတ်ရယူနေပြီးအာနာသိန်းစစ်အုပ်စုကိုစစ်ပွဲသုံးတိုက်ခိုက်ရေးပစ္စည်းများထောက်ပံ့ကူညီနေခြင်းကိုရက်တန့်ပေးရေးဖိုတိုလှုပ်ရှားမှုကိုနိုဝင်ဘာ2ရက်မှာပြုလုပ်ခဲ့တာဖြစ်ပါတယ်ပြည်သူလူထုအပေါ်ဆေးရဆွေးမှုတွေကိုအဆုံးသတ်ဖို့Airbus and investment in AVIC ကောင်းစဉ်နဲ့စက်ကူဖြူလေယာဉ်ပုံစံငယ်ပြုလုပ်ပြီးလှုပ်ရှားခဲ့ကြပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်ကိုခန့်နဲ့မင်းစစ်သွေးတို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရေဒီယို NUG မှဆက်လက်တင်ပြနေပါတယ်ရှင်အခုဆက်လက်ပြီးမောင်လင်းရိတ်ရေးသားထားတဲ့ရွက်လင့်ချင်းသူဆိုတဲ့တော်လိုင်းကပြားကိုနှွေဦးမိုးမှခန်းစားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်ရွက်လင့်ချင်းသူစင်စားလုံးစစ်အာဏာရှင်ခက်လွန်ရောက်ပြီလားလို့တနှစ်တုံးစီကထင်မှတ်မှားခဲ့ရင်ကပြားဆရာတယောက်ဟာမိုးရေတဲ့တန်းစီနေတဲ့စာအုံးစီထဲစရာပလတ်စတစ်ဘူတဘူဖြစ်နေတော့တာကိုမနေ့ကမိုးတဖြောက်ဖြောက်ရွာချနေတဲ့ခေမာတီလမ်းမပေါ်မှာတွေ့လိုက်ရမပြီးသေးဘူးဒီနေ့ကိုယ့်အိမ်ရှိလမ်းပေါ်ရက်ွက်ထဲကမိန်းမတွေလာကြတွားကြရက်နိုင်ပေလောက်ရအောင်မဲ့အကြောင်းပြောကြလို့ခုမှရက်နိုင်ပေတောင်းနိုင်ပြီအရွယ်လို့ထင်ရင်တော့မှားမယ်လို့သတင်းလှမ်းပို့သူရှိတယ်မြို့ကလူတွေသာရက်နိုင်ပြီလုံရင်တရွေ့ရွေ့လူတန်းကြီးကိုရွှဲလို့ရက်ခံကြငါတို့ရဲ့ညာသံတွေဟာရက်နိုင်ပြီဆိုတဲ့အမှတ်ထက်ဘယ်နဲ့စင့်စီခုံပြန်နေခဲ့ပြီလဲငှက်တွေပြန်နေတယ်ကောင်းကင်ရန်ကိုတော့ပိုးဖလန်တွေ တက်လိုက်လာနေကြပိုးပလံမျိုးမိကိုတူကိုကျိုးငဲ့သူမဟုတ်ချေဆိုတဲ့တန်ပတ်ကိုအတန်ပတ်အောင်អော်ကြခិနဲ့အတူပြေးတဲ့အនុပညာဟာနောက်ပြန်ပြေးတဲ့ခិကိုငေးရင်ခិဝေးတေးဆိုမလားမေးမြန်းကြညာတန်ဆိုတာညာတန်မဟုတ်ကြောင်းအတန်နားထောင်ရုံနဲ့အသက်ရှူပုံမဝေခွဲနိုင်ရင်အသက်ထွက်ရာရဲ့အဆက်အဆက်ဒေတာကိုသာရွက်လွှဲလိုက်ပါမိတ်ဆွေမောင်လင်းရဲ့
ဒီခုတစ်ဖက် Radio UNG သောတာရှင်များနားဆင်ကြရမှာကတော့နေလုံးရေးသားထားပြီးထက်နေဝင်းတီဆိုထားတဲ့အမိစာဆိုတဲ့တော်လှန်ရေးတည်တဲ့ချင်းဖြစ်ပါတယ်ရှင
်ကျွန်တော်တိုင်ခွဲကြလို့ပါလေခါပြင်းနဲ့အမေကိုမသိအောင်လိမ်ပေးပါပြေကတဲ့ချောင်းစဲအမေကရောင်းတာနဲ့ကျွန်တော်ရဲ့အကူကြီးငိုနေမှဆိုးရဲကျွန်တော်တိုက်ခွေးချရဲ့ကိစ္စဟာတနိုင်ငယ်လုံးPierre Cole Yeah Yeah me tane kwa Yeah ma ti ya re pian mi ti ya No Je n'en sont tu Pis que va di Di tu twa le pian
Radio UNG မှာဆက်လက်တင်နေပါတယ်ရှင်။ဆက်လက်ပြီး Radio UNG ရဲ့တိုင်းသားဘာသာစကားအစီအစဉ်လေးနဲ့ချူချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မိုးဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကို Radio UNG နဲ့ချူချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
ไปนาตุนไม่ได้เนาะตุงก็คุ้มทรัมกุลามกุเล็กพี่มุ่งปลายชาอักทุ่มหุ่มทุรีมีไงบ้างคะนี่ตุงก็ทุรีเลยจูมาคุยคู่สมังรอยาอังกฤษีโนขันยองกับซีคุกยังรีเอเมลิมนาอพิจิโมจุดที่อังฮินาเลยจูชูคู่อักรุงอังกฤษีโนขันยองนักอาภัวแข่งซึ่งอพยาตาดมุดบางกฤษีจีโมพี่มีไงบ้างอพิจิจุดยากทุนนาอนุบาลทุเรจูกำเล่มังรกรุงละสิเดฟกำเล่เชกโกรากำอุ้มรีโนมังรกรุงอบเกลามรียำทำนาบิบากิจังทุรีดวงไอชิงกันโอยังไงไปอบกินนี้สมังรกันช่องปีรอยุงออกดูบางพิกาทุมกิบเลี้ยงหึมคมดังหิมคินสลีริลฮกุงอังกฤษีโนขันยังวังกับสีคุกช่างรีไม่ลืมนาอบกิจังพันนาอบกินนี้อาจารย์หงมคุมเดงอ่ะ angrisino khanyongona ga pho imdu khrite da damdaba gi dine khyangsung ha alimna opkichia phanna opkini atube angrisino khanyongona ka na diju magoi khu somang ro kanchong piro yung aksuk beya kene khokhyori omna amuna pung piro yunga lokkhai ri yung aka bana omning ne chia pritkini bribrika dubikha hunkano dine angrisile ju nyama khong opkya kho banung khanyongona ka na damlabi khaya bine ख्या रुई अक्रू ख्या मूगुदा दमदुबा ने अफ्या दमदुबा की खो ख्या अमिलीम ना ओपकिचिया प्रदिन खो खुबंग वनजिटू वाइफूद कनो अब ख्या अक्रू थुआना ओपकिनी ख्योखो अक्रू अंग्रुसीनो अना रुना खोगुप थम अक्रू खा काना फ्यामाला सलीफा अखुद नने ख्यासू अफ्याला ख्रीस सुजिया चीन ह्यूमन राइट ऑर्गनाइजेशन सी छू नो अटुबा मुख्या मुगुलेक हूब थुआना ओपकिनी अजुना सुक्रियुंग लेजु अंफजुत मुकुलिको सनलोपी ग्यामहो मुकुलि अला फ्यारुइला थुमकिबले अथौ अलिमना ओकिजिया चिन ह्यूमन राइट ऑर्गनाइजेशन सिचारुनो थुंगशोगिनी खगुम फ्रम कुलम कुले फेब्रिंग का ख्यांगनो खगुम फ्रम कुलम कुले फि सेप्टेम्बर हम फुख्या क्रों अंग्रुसिनो लेजु ख्युखवा क्रों खानजुम बुआ ख्याना फ्या शालेरुइला थुमकिबले को खदा अमकेम्पिया ख्याकिजिया सिचारु दंगनो ब्रिकिनी अचुना खाजों का फलीजु इमदू फ्याला ख्रीगीने संथिंग थाना क्यों इमरीला खोना बुम इमरी मुकुदा दमदुबा की अदीना ओमने खोख्या रायरौना टेंकिया बुम इम सालौ अदीना ओकिचिया से छारू नोब्रेकिनी अटुबे ऑटोबा मुख्या क्रोलीजु ख्योखो मिनटा मधुबी कम्प्ले मांगरोला हाखा थंदलान खोयुम फी अंग्रीसीनो अंहुप दसे जीवया खाजों कनो अकाना ओमने खोख्यांगरी अमिसु अमलिम बायना फी ओपकिनी ख्योखो कम्ले मांगरोला मकुईखु सोमांगरो निंगलाकु दीकिया मोटोलामरी सीटीएफ कम्प्लेला कम्प्ले मांगरो मांगरो उना टंगकनो अप्याम बाना ओपकिचिया फना ओपकिनी अजुना सोला कम्प्लेंग लाक लेजु कटया लामा गने ब्रिब्रिका खोहुब्रियु खोनाया आने नेक आं मिनारी ट्रीडम नारी फवा लाम दिया ग्याकिनी अटुबे ब्रिब्रिका अक्टोबा मुख्या क्रों लेजु न्यामा खो बानो खिकिया खोखि शेफवा खोनाया आने ट्रीडम नारी अक्या कमुया ख्योखों ओपकिया लामरीफी अदीना ओपकिनी अजुना फोलीजु सीटीएफ कम्प्लेला कम्प्ले मांगरो उना टंगा अंबुमरी नो मिप्यामबा क्या किचिया प्रिक्विनी कम्प्ले मांगरो बंगगेने ताइखों ओपकिया लामरीफी अदीना ओमने अजुना लामरी लेजु ताइखो उनाका अंबुमरी टंगनो अमिप्याम थंबाना ओपखाजिया थुमिं छना कमो अटुंगा सिंगनो निगाम थिनदुरिने थुमिंगा लेजु असिमबंग क्या खानी यमा खोख्रोंला ख्योखों नमक्या ख्योजा ख्यांगनिबान अयो थिसिना अंगाइनारी अयो माइने नायबम खुन नमिचेंग न सजिया सिंगकनो प्रिंथुनी नुबा फुइनाबान राइने अंगो खोकुम टंगसि मबा खोयु खेंगलुक पोय रिफुआ ख्यांगाकदम असुना अलिमना अपकिने लेममाइनस्ला केक्सक थेगिया खेंगलुंग रिलेजु आंगलुंग कदंग उने आंगशो आग्लम अकुलुम अखांग अम्बुचिया अमिंख्राना ओपकिनी लेममाइनस्ला खेंगलुक पोय रिलेजु अजाव अमिंगटुंका नामना अमहुन रियुं अटुकबख्रु अमिंगटुंका नाका अमहुन रियुं हुनिंगने अजुन रिया हुनुं रौ अक्यागुं खेंगलुक पोय रिजु अइया क्याउनो जिया ngaina wai thukhaini केक्सक थेगिया खेंगलुक पोय रिला लेममाइनसुरी यामना ररौना सुंगोन टौना मियोम खिनारी कबीवाई उवाया अक्दुमा केक थे उने ख्यांगरी अमिलिन बाय अमिथुन अमाई वया क्या साक हिंगिने नंगा ओम नका पेयुंगा उवाया अचुन मई मई रुई नहु अक्याकुंग अहि ख्यांगा नमथिन दुबाय चुन अगगेने नंगा फोफिंग उवाय का क्या खांग लेजु बैना तुमा बिने अचुन मोंगलाम रि मजीक्या अंगबुमा नमथिन बाय
दिगने गारो दिम्या ने बे रेडियो एनयूजी ये सीजन रे को खित्ता येना लाइक बामे မြန်မာ စံနှုန်းချိန် မနက် 8:00 ခွဲနဲ့ ည 8:00 ခွဲအချိန်တွေမှာ ပြန်လည် ဆုံးဖြတ်ကြပါစို့ Radio NUG ကို မနက် ပိုင်း 8:00 ခွဲမှာ 92.6 မီတာ 7.3 MHz ည ပိုင်း 8:00 ခွဲမှာ 95 မီတာ 11.6 MHz တို့မှာ ဓာတ်ရိုက် ဖန်ယူ နားဆင်နိုင်ပါပြီ မြန်မာ နိုင်ငံသူ နိုင်ငံသားများ ကိုယ်စိတ်နှပြ ကျန်းမာ ချမ်းသာလို့ ဘေးကင်း လုံခြုံကြပါစေ လို့ Radio NUG အဖွဲ့သူအဖွဲ့သားများက ဆုတောင်းလိုက်ရပါတယ်။ အမျိုးသားညီညွတ်ရေး အစိုးရရဲ့ စက်သွေးရေး တရင်အချက်အလက်နဲ့ ဤပညာဝန်ကြီးဌာနက ထုတ်လွှင့်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။